မန္တလေးတိုင်းပြင်ဦးလွင်မြို့နယ်ထဲမှာရှိတဲ့စစ်တပ်ကတို့ကိုမန္တလေးတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအေဗီလာရှိရဲ့ဒီကနေ့မနေ့၄နာရီမှာရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တရားခေါ်မှမှရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့တာလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။စစ်တပ်ကတို့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့မန္တလေးတိုင်းပကဖတာဝန်ရှိသူတဦးက
ကျွန်တော်တို့ဟောပေါ့ပြည်ဦးလွင်မှာရှိတဲ့စစ်တပ်ကတို့ပြည်စီကြောင်းကိုကျွန်တော်တက်ကတ်ထားပြီးဖြစ်ပါတယ်။မအားလုံးပြစ်တာမှာကျွန်တော်တို့ဒီလုံးထွက်ပါလေတလုံးကတော့ဧရာဖြစ်သွားပါလေကျွန်တော်တို့စက္ကဆရေကျွန်တော်တို့တင်နန်းရှိပါလေတင်နန်းဘက်ကရှိနေပြီးရေးအိမ်မှာကျွန်တော်တို့အကြီးပိုင်းဒီကြီးတယောက်ရောက်နေတယ်လို့ကျွန်တော်တို့သိရှိထားပါတယ်ဒါကြောင့်ကျွန်တော်တို့တက်ဆိုတာဖြစ်ပါလေသုံးလုံးကတော့ကျွန်တော် DSC ကျောင်းလေးကိုတည့်တည့်ကြပါလေအဆောင်ကြီးချိပန်တာလေကျွန်တော်ပြီးပါတယ်သူတည့်တည့်ကြတယ်ဆိုတော့ကျွန်တော်တို့ပြောရပါတယ်တလုံးကတော့အဲဒီဆိုတော့ကျွန်တော် DSC ကျောင်းရဲ့ဒီဘက်ကကျွန်တော်တို့မြန်မာနန္ဒာဟိုတယ်နားကိုကြပါလေအဲ့ဒါတော့ပြည်သူထိခိုက်မှုတော့မရှိပါဘူ
းစစ်တပ်ကတို့တိုက်ခိုက်ခံရပြီးတဲ့နောက်စစ်တပ်ကတို့ဝင်းနေကိုလူနာတင်ကားတွေဝင်သွားပြီးတေဆုံးထိခိုက်ဒဏ်ရာရတဲ့အခြေအနေကိုမသိရှိရသေးဘူးလို့လည်းကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ် AB 4ရက်နေ့ကလည်းအနာသိစစ်ကောင်းဆောင်ရုံးဆိုင်နေတဲ့နေပြည်တော်စစ်ရုံးချုပ်နဲ့အေလာလီဒတ်ကိုကာကွယ်ရေးတပ်ဖွဲ့တွေကအဝေးတိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါသေးတယ်။အခုလိုစစ်တပ်ကတို့ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီး VOA ကစစ်ကောင်စီကိုမေးမြန်းရာမှာပြန်လည်ဖြေကြားခြင်းမရှိသေးပါဘူး။မန္တလေးတိုင်းမြင်းကြံမြို့ပေါ်ကနေထွက်လာတဲ့စစ်တပ်ကတော့မြို့အရှိဘက်ကကျေးရွာတွေကို AB 8ရဲ့မနက်ပိုင်းမှာဝင်ရောက်ပြီးနေမြေရှင်းလင်းရေးတွေလုပ်ခဲ့တာလည်းဖြစ်ပါတယ်။နေမြေရှင်းလင်းရေးအတွင်ဖယင်းကျေးရွာသား2ဦးနဲ့ရတာကျေးရွာသား2ဦးကိုတပ်ဖြတ်ခဲ့ပြီးရတာကျေးရွာနဲ့တောပူကျေးရွာကအိမ်တွေမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြင်းချံဒေသခံတဦးကအခုလိုပြောပါတယ်
။ဒီဘက်ကဒီတစ်ခါဒီဝန်လာလို့ဆိုတော့ဒေသခံကတော့ရေပေါ်မှာထွက်ပြီးကြတာခရင်းရွာကလည်းပြောကြပါရောပေါ့ဘာဖြစ်လဲသူတို့ကတော့ဒီပုံမှန်လမ်းကြောင်းအတိုင်းဖြတ်ကြည့်တာဖြတ်ကြည့်တော့ဟိုဒီအရင်းရွာတွေရောက်နေတယ်အင်ဂျီတော်နဲ့ရောက်နေတယ်စစ်သားကဖြတ်ကြည့်တာမြင်တော့တော့နောက်ပိုင်းလိုက်ပြီးတော့အနေနဲ့လမ်းပြတာအဲ့အနေနဲ့တရာကအရင်းရွာကဒီဘာဖြစ်လဲဒီလိုပေါ့နော်ဒီ၆ခွဲလောက်ကြတော့ခရင်းကနေပြီးတော့စစ်သားရွာကိုဝင်ပြီးတော့စစ်သားရွာထဲမှာလည်းအဲ့လိုပဲပြစ်ကတ်ပြီးတော့ဝင်ပြီးတော့စစ်သားရွာအိမ်ကိုမြှို့တယ်ဒါမှမြှို့တယ်အဲ့မှာအဒီရွာသားတို့လေအဲ့လိုမျိုးဖြစ်ပြီးနေပြစ်ခံရတယ်အပြစ်ခံရတယ်ရတမှာမီးလောင်နေအင်ဂျီရော9 6 9ပဲရှိတယ်ဒါပေမဲ့အပြိုင်ရဲ့ပဲဒီအဲ့မနက်9နာရီကျော်လောက်မှာဒီအဲ့ဒီတော့ပူလောင်နေဆက်ပြီးတော့ဝင်ပြီးတော့မီးရှို့လာတယ်ရှိတယ်အဲ့ဒါကတော့အင်ဂျီတော်များတယ
်အဲ့ဒီခြေရွာတွေအနီးမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိဘဲစစ်တပ်ဘက်ကအကြောင်းမဲ့နေမြေရှင်းလင်းမီးရှို့ခဲ့တာလို့လဲဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာတော့အဲ့ဒီခြေရွာတွေကဒေသခံတွေဟာနောက်ထပ်ပြစ်ခတ်လာမှာကိုစိုးရိမ်နေတဲ့အတွက်ဘေးလွရာနေရာတွေမှာထပ်ပြေးတိမ်းရှောင်နေကြရပါတယ်အခုလိုနယ်မြေရှင်းလင်းတာပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ